ပတ်တော့လွန်ခဲ့တဲ့၃လနှစ်လောက်ကစပြီးလယ်သမားတွေတိတိတတ်တာကြုံတွေ့လာရတဲ့လယ်ယာလုံသားရှားပါမှုအကျက်အတဲပြဿနာအကြောင်းနဲ့ဒီလိုလယ်ယာလုံသားရှားပါလာတာရဲ့လုပ်ငန်းခွင်အပေါ်ရိုက်ခတ်လာနိုင်တဲ့အကျိုးဆက်အကြောင်းတို့ကိုတင်ပြသွားမှာဖြစ်ပါတယ်။လယ်ယာလုံသားဆိုတာကတော့လယ်သမားတွေကစည်ငါလို့ခေါ်တဲ့လယ်ပိုင်မရှိတဲ့သူများလယ်မှာအငှားလိုက်ကြတဲ့သူတွေကိုပြောတာပါ။မြမပြည်အထက်ပိုင်းအလဲပိုင်းအောက်ပိုင်းတွေကလယ်သမားတွေရဲ့အဆိုအရတော့လယ်ယာလုပ်ငန်းတွေစီကစည်ငါတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်တစုလောက်ကစပြီးတစားတစားနဲ့တခြားလုပ်ငန်းတွေစီကိုပြောင်းသွားကြပါတယ်။တောကလယ်ထဲမှာစည်ငါလုပ်ရင်တနေကုန်လုံးမှ3000လောက်ထက်မပိုတဲ့အပြင်လေပိုင်ရှင်တွေကိုတိုင်ကပါကြွေးထုနေတော့စင်းငါးကိုတစ်နှစ်ပတ်လုံးငှားနိုင်တဲ့လေရှင်ကလည်းဒီခေတ်ထဲမှာရှားလာပါတယ်ဒီတော့ပထမပိုင်းမှာအိမ်တော်ဦးစီးလုတ်တဲ့လူကမြို့တက်ပယံလုတ်စိုက်ကားနှင်းကွန်းရယောင်စတာလေးတွေလုတ်ကြတယ်နောက်ပိုင်းတော့လုံနိုင်ကြိုင်နိုင်တာသမီးတွေရှိတဲ့လေစင်းငါးတွေကမိသားစုလိုက်မြို့ကိုတက်လာကြတယ်တချို့လဲဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာမိသားစုလိုက်ဝင်လုပ်နေကြတယ်တချို့လဲဖအေနဲ့တားလုပ်သူတွေကအများအပြားတော့ပယံလူချမ်းလက်သမားလူချမ်းလောက်ကြတယ်သမီးလုတ်တဲ့သူကအထည်ချုပ်မှာဝင်လုတ်တယ်ဘာပဲဖြစ်ဖြစ်ရန်ကုန်လိုမြို့ကြီးမှာလက်လုတ်လက်စားကလည်းတရက်ကို 4-5000 လောက်ရကြတယ်ဆိုတော့မိသားစုလိုက်လောက်ကြရင်တစ်လကို 4-5-6 သိန်းလောက်တော့ရကြတဲ့အတွက်တောမှာလယ်စင်းကလုတ်ထားတဲ့ဆိုင်အများကြီးတာပါတယ်ဒီတော့မြို့မှာပဲအခြေချပြီးလယ်ယာလုပ်ငန်းခွင်ကိုမပြောင်းကြတော့ပါဘူးဒီလိုမိသားစုလိုက်ရန်ကုန်တက်လာကြတဲ့လယ်စင်းကမိသားစုတွေလိုင်းသာယာဘက်မှာအများကြီးမှအများကြီးပါပဲတချို့ဆိုရင်ရန်ကုန်ကဆောက်လက်ဆဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာပဲမိသားစုလိုက်နေနေကြတာပါအားလုံးကိုမေးလိုက်ရင် ARB တိုင်းဘက်ကလေစင်းကလုတ်တဲ့သူတွေဆိုတာက90ရာခိုင်နှုန်းလောက်ပါပါတယ်ဒါအပြင်နေဆက်နဲ့နီးတဲ့မြို့တွေမှာဆိုရင်လည်းအဓိကတော့ယူရီးယားဘက်ထွက်တဲ့လမ်းကြောင်းနဲ့နီးတဲ့ဒေသတွေမှာဆိုရင်လုံနိုင်ကြိုင်နိုင်တဲ့အရွယ်တွေကနိုင်ငံခြားထွက်သွားလိုက်ကြတာရွာတွေမှာလေစင်းကားတွေမရှိတော့တဲ့လောက်ဖြစ်နေကြပါပြီဒီလိုမျိုးမြို့တက်သွားတဲ့စင်းငါးတွေတစ်နှစ်တစ်နှစ်များလာလိုက်ကြတာအခု2014ခုနှစ်လဲရောက်ရောရွာတွေမှာလယ်စင်းငါးဆိုတာတွေကလူအိုတွေနဲ့တာသမီးတွေလုံနိုင်ကြိုင်နိုင်အရွယ်မရောက်သေးတဲ့မိသားစုတွေလောက်ပဲကြံကြတော့တယ်လို့လွတ်လပ်တဲ့တောင်သူလယ်သမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနဲ့စကားလက်ဆောင်ကြတော့သူကညည်းပါတယ်ဒီလိုမျိုးရွာတွေမှာလယ်စင်းငါးတွေမရှိတော့တဲ့လောက်နဲလာတဲ့အတွက်ဘာဖြစ်လဲဆိုတော့ကောက်ဆက်ချင်းကောက်ရိတ်ချင်းလယ်သိမ်းချင်းတွေမှာလေသမားတွေအခက်အခဲတအားဖြစ်နေကြပါတယ်လေထွန်ချင်းပြိုးနှုတ်ချင်းကောက်ဆိုင်မဲ့အချိန်မှာအလုံးလုံးမဲ့သူကရှာမရလေသိန်းချင်းမှာကောက်ရိပ်ဖို့တဲဖို့ပိုးဖို့လူကရှာမရနဲ့တကယ်ကိုအခက်အခဲကပိုဆိုးလာနေတယ်လို့တောင်သူတွေကဆိုပါတယ်ဒီလိုဖြစ်နေတာတွေကိုလေပိုင်ရှင်လေသမားတွေကဘလို့ဖြေရှင်းကြတယ်လဲဆိုတော့ရှိတဲ့နွားတွေကိုရောင်းဈေးပေါ်တဲ့တရုတ်လုတ်ထွန်ဆက်ကလေးတွေဝယ်ပြီးတော့လူနေရာမှာဆက်တွေနဲ့အစားထိုးဖို့ကိုအားကိုကိုးပြီးကြိုးပမ်းကြပါတယ်နွားတရှင်ဈေးကပုံမှန်နွားစု15သိန်းတဝိုက်လောက်ရှယ်နွားစု28သိန်း28သိန်းလောက်ပေါက်နေတော့တစည်းကို5သိန်းခွဲကနေသိန်း20ကျော်ကျော်လောက်အထိဈေးရှိတဲ့တပိန်တက်တို့ဂွန်တောင်းတို့ဆိုတဲ့တရုတ်လုတ်လေထွန်ဆက်အသေးလေးတွေကိုလယ်သမားတွေကနွားရောင်းပြီးကျုံးဝင်ကြပါတယ်ဒီလိုနဲ့လက်ရှိအချိန်မှာရွာတွေမှာရှိတဲ့လယ်သမား10ယောက်မှ9ယောက်8ယောက်လောက်ကတရုတ်လုတ်ထွန်ဆက်ကလေးတွေရှိနေကြပါပြီဒီလိုမျိုးလယ်သမားတွေစီမှာထွန်ဆက်ကလေးတွေရှိနေပြီဖြစ်တဲ့အတွက်လင်းစင်းကရှားလို့ကြုံနေရတဲ့အခက်အခဲပြေလည်သွားပြီလားဆိုရင်တော့ဘလို့မှမပြေလည်သေးဘူးလို့လယ်သမားတွေကပြောပါတယ်။ဘာလို့လဲဆိုတော့လယ်ယာလုပ်ငန်းခွင်တွေရဲ့လက်တွေ့သဘောတဘာဝကဆက်စွမ်းအားနဲ့တချို့အလုပ်တွေကိုအစားထိုးလို့ရပေမဲ့ပူပြီးမြန်လာအချိန်ကုန်တက်တာလာတယ်ဆိုပေမဲ့မြမလယ်ယာအဆင့်ကစက်မှုလယ်ယာအဆင့်ကိုအဝင်ခွင်ကြမရောက်သေးတဲ့တပိုင်းတစဟိုမရောက်ဒီမရောက်အဆင့်ဆိုတော့လူမပါဘဲနဲ့လှုပ်လို့လုံးဝမရသေးပါဘူး။သူတို့ဖြစ်တော့မြန်မာနိုင်ငံကလယ်တွေလိုလမ်းပန်းဆက်သွယ်ရေးကမကောင်းတဲ့ကုန်ထုတ်လမ်းရယ်လိုတတ်တတ်မှတ်မှတ်မရှိသေးတဲ့နေရာမျိုးပြီးတော့စပားရိတ်သိမ်းချိန်မှာမိုးကလည်းမထင်မထင်တလို့ရွာတတ်ရေကလည်းကြီးတတ်တော့အရေးရဲ့အကြောင်းရယ်ဆိုတိမ်ကြဆဲကြတဲကြပိုးကြဖို့အတွက်စင်းငါးတွေမရှိရင်အပြက်စီးအဆုံးရှုံးတံကိုကောက်ွယ်ဖို့အတွက်အရန်ကိုအခက်ခဲရှိပါတယ်စပားတွေတလင်းနဲ့ပုံသားတော့မိုးထရွာတဲ့အခါအချိန်မီတဲဖို့ပိုးဖို့လူမရှိရင်တရားဒီလုံးလှုပ်ထားသမျှအားလုံးရေစုံမျောသွားကြမှာပါဒါအပြင်လေယာလုံသားရှာပါလာတာကြောင့်လိုတဲ့အချိန်မှာအလုံသမားရှာလို့မရတော့တဲ့အတွက်လေယာလုပ်ငန်းကိုလည်းအရင်လိုတောင်းဆိတ်အောင်မလုပ်နိုင်ကြတော့ပါဘူးဆိုတာကပေါင်လေးနှုတ်ဖို့ရေသွင်းရေထုတ်စောင့်ကြည့်ပေးဖို့စတဲ့စပားစိုက်ပြီးချိန်ကနေမရိတ်ခင်အထိထိမ့်သိမ့်စောင့်ရှောက်ရတဲ့လေယာလုပ်ငန်းအသေးကလေးတွေရှိပါတယ်ဒါတွေကနာမည်တက်ပြောရင်ဘာမှမဟုတ်သလိုထင်ရပေမဲ့ ကယူ စိုက်တာနဲ့ မစိုက်တာကြားမှာ စဘာအထွက်နှုန်းကလည်း တော်တော်ကွာသွားတတ်ပါတယ် ဒီတော့က လေယာလုံသားရှားပါးလာတဲ့ ကိစ္စက လေယာလုပ်ငန်းခွင် အခက်အခဲအပြင် ကုန်ထုတ်စွမ်းအားကိုပါ ကြာစင်းစေတဲ့ဖြစ်ရဲ့လို့ ဆိုနိုင်ပါတယ် ဒီတော့ ဒီအခက်အခဲကို ဘယ်လိုများဖြေရှင်းကြမလဲလို့ တွေးကြည့်ရင် လေယာလုပ်ငန်းခွင်ကို စွန့်ပြီး မြို့တက်သွားကြတဲ့စည်ငါးတွေကို ပြန်လာအောင်လုပ်ဖို့ ဆိုတာကတော့ ရတဲ့ပိုက်ဆံရင်ကွာတာတစ်ခုတည်းနဲ့တင် မဖြစ်နိုင်တော့ပါဘူး ဒါကြောင့် တွားရမယ့်တစ်ခုတည်းသောလမ်းကြောင်းကတော့ တပိုင်းတစ်စတဝက်တစ်ပြက် ဟိုမရောက်ဒီမရောက်ဖြစ်နေတဲ့ လေယာလုပ်ငန်းခွင်အဆင့်ကနေပြီး ပြည်ပြင်စနစ်ကြတဲ့ ယာနှုန်းပြည့်စက်မှုလေယာလုပ်ငန်းခွင်အဆင့်ကို အမြန်ဆုံးကူးပြောင်းဖို့ပါပဲ ဒါပေမဲ့ ဒီလိုမျိုး ယာနှုန်းပြည့်စက်မှုလေယာအဆင့်ကို ကူးပြောင်းဖို့ဆိုတာက စိတ်ကူးရင်လို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူး ပြီးတော့ဒီကိစ္စအကောင့်တယ်ဖော်ဖို့ လက်ထွန်ဆက်အငှားဝန်ဆောင်မှုဆိုတာကိုရှိုးပြလုပ်နေုံနဲ့ ဟိုမရောက်ဒီမရောက်စင်ပစက်နှမ်းပတ်တယ်လို့လုပ်နေုံနဲ့ မအောင်မြင်နိုင်ပါဘူး ပြောချင်တာကတော့ ပုဂ္ဂလိကကုမ္ပဏီတွေရဲ့အင်အားနဲ့ဘလောက်ပဲလှုပ်လှုပ် နိုင်ငံတော်အဆင့်ကနေ အင်တိုက်အားတိုက်နဲ့မူဝါဒချပြီး အထောက်အပံ့ပေးနိုင်ပါမှအောင်မြင်မဲ့ကိစ္စမျိုးပါ မဟုတ်ရင်လုပ်နေပါတယ်ဆိုရင်တော့ ပန်းနိုင်ရောက်ဖို့အရန်ကြာသွားနိုင်ပါတယ် ဒါဆိုရင် လေယာလုပ်ငန်းခွင်ကိုတိုးတက်အောင်လုပ်ပြီး စင်ရဲနွမ်းပါမှု ရှော့ချမယ်ဆိုတဲ့ရည်မှန်းချက်ကလည်း ရှေ့မတိုးတဲ့အပြင်မထင်မှတ်တဲ့ကိစ္စကနေ နောက်ပြန်သွားနိုင်ပါသေးတယ် စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ